မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ထွက်ပြေးကြရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာတဲ့အနေနဲ့လက်ခံကူညီနေတဲ့အတွက်နိုင်ငံတကာကချီးကျူးထားပါတယ်။ဒါပေမဲ့လည်းဆင်းရဲပြီးလူဦးရေထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြီးမားလှတဲ့ဝန်ထုပ်ဝန်ပိုးကြီးကိုဘလောက်ကြာကြာထမ်းနိုင်မလဲဆိုတဲ့အပေါ်စိုးရိမ်တဲ့လူတွေလည်းထွက်ပေါ်လာနေတာပါ။ဒီအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါရရှင်။
မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်လိုအပ်လာရင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေသမင်းတနတ်သာစားပြီးတော့ရိုဟင်ဂျာတွေကိုဝေမျှပေးမယ်လို့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကလက်တလောပြောဆိုခဲ့တာပါ။မြန်မာနိုင်ငံထဲကနေရိုဟင်ဂျာဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတဲ့အပေါ်လမ်းမေးစီတဲ့မချာရူအစ္စလမ်ကတော့အကောင်မြင်ထားပါတယ်။
နာဘာလို့ဟဗေခရာဘဘနော်ရာဇင်မုဆလမန်အမတ်ဂျင်းခရာဘဟဗေနာအမတ်ဒေခွတီဂော်ဘနော်ရာ
ရိုဟင်ဂျာတွေကိုကူညီတာအစိုးရဖြစ်မှာမဟုတ်ပါဘူးသူတို့တွေကမွတ်စလင်တွေဖြစ်တဲ့အတွက်ကျွန်တော်တို့ကိုဒုက္ခပေးမှလည်းမဟုတ်ပါဘူးအစိုးရကသူတို့ကိုနေစရာပေးမယ်ဒီမှာလက်ခံထားခြင်းလေဆိုရင်မွတ်စလင်တွေအချင်းချင်းညီကိုလိုနေလို့ရပါတယ်ဒါကပြဿနာမဟုတ်ပါဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရိုဟင်ဂျာမွတ်စလင်တွေအတွက်ယာယီဒုက္ခသည်စခန်းတွေထပ်ပြီးဆောက်လုပ်ဖို့နိုင်ငံတကာကလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့ဝန်ကြီးချုပ်ဟာစီနာကပြောဆိုထားတာပါဒါပေမဲ့လည်းဒါဟာယာယီကူညီတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရကငြိမ်းချမ်းစွာပြန်လာခွင့်ပြုရမယ်လို့လည်းဝန်ကြီးချုပ်ဟာစီနာကတောင်းဆိုထားပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာ၅သိန်းကျော်ကိုရှေ့ရှေ့အကူအညီပေးဖို့အတွက်ကိုတော့ဘင်္ဂလားဒေ့ရှ်လုပ်ငန်းရှင်ရိုဘီယိုအစ္စလမ်ပါလတ်တို့လိုဒေသခံတွေကဆိုရင်းနေကြပါတယ
်။အမရကီကော်တေပါဘောတဒါဆာမိတ်ဆာဂျိုကော်တေပါဘောဧတကနိုစ်တိုင်းဆမဒန်ဘောလာမနေဟိုင်းလာ
ကျွန်တော်လုံနိုင်တာကတော့သူတို့ကိုယာယီကူညီပေးတာပါဒါကပြဿနာကိုရရှင်းဖြေရှင်းနိုင်မှာတော့မဟုတ်ပါဘူးနောက်တစ်ချက်ကသူတို့ကိုဘလောက်ကြာကြာလက်ခံထားမှလဲကုစုဒုက္ခသည်၅သိန်းကျော်ကျွန်တော်နိုင်ငံထဲတရားမဝင်ရောက်လာပြီတချို့ကဒုက္ခသည်စခန်းထဲမှာနေပြီးတချို့ကလည်းဒီကရသားတွေနဲ့ရောပြီးနေပါတယ်စင်းအောင်စင်းရဲနဲ့ငက်ပြက်လာရင်တရားမဝင်အလုပ်တွေသူတို့လှုပ်လာနိုင်တယ်ဒီကိစ္စကိုစဉ်းစားဖို့လိုပါတယ်
ဒေသခံစီပွားရေးသမားတူဖြစ်တဲ့ဝါစင်အဖကာကလည်းဒုက္ခသည်တွေကြောင့်အလုပ်ကိုင်းတွေရှာပါလာမှာကိုစိုးရိမ်နေတာပ
ါဘာဖြစ်တော့ဗေရာကြောင့်ဒီဘက်အစ်သက်ထက်ဘဲတော့ခုနအမတဲ့တို့ညစ်ကစကမ်းနေဘင်္ဂလားဒေ့ရှ်ဤကစကလုံးမတဲ့ခုနအမတာဘက်ပါဆို
ဘင်္ဂလားဒေ့ရှ်မှာကအလုပ်ကိုင်းခုနနေပါတယ်ဝန်ကြီးတွေဒီတိုင်းသာဆက်ဝင်လာနိုင်မယ်ဆိုရင်ရှိနေတဲ့အလုပ်ကိုင်းလေးတွေကိုခေါ်ဝေပေးရမျိုးဖြစ်လာပါလိမ့်မယ်ဒုက္ခသည်အဖြစ်ရောက်လာလို့လည်းအလုပ်ကိုင်းတွေအသေးအံလိုရပါလိမ့်မယ်ဒါကြောင့်လဲသူတို့တွေအနေနဲ့ရတဲ့ဈေးနဲ့ဝင်လောက်ကြတော့မှာပါဒါဆိုရင်တော့ပြဿနာတွေပိုများလာနိုင်ပါတယ်။ဒါပေမဲ့လည်းအသက်အန္တရာယ်ချင်းချောက်ခံနေရတဲ့အခြေအနေကြောင့်သူတို့ကိုလည်းကူညီရမှာပါ
။ဂျာကာတက္ကသိုလ်ကျောင်းသားတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်လုံခြုံရေးအတွက်စိုးရိမ်နေပြီးရိုဟင်ဂျာဒုက္ခသည်တွေကိုတန်တမာရေးနည်းလမ်းနဲ့အ мян ဆုံးပြန်ပို့နေစေချင်ကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲနိုင်ငံတော်အတိုင်းမေခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပဋိပက္ခကိုဖြည့်ရှင်းကင်သွယ်သွားမယ်လုပ်ငန်းစဉ်တွေကိုအော်ရိုဘာလာဆန်ရည်နေကပြည်သူကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံကလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီနိုင်ဆောင်ရွက်နေပြီးပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကလူနည်းစုတိုင်းရင်းသားတွေကိုယ်ကွယ်ယုံကြည်မှုအရလူနည်းစုဖြစ်နေကြသူတွေကိုမူလအခြေအနေထက်ပိုပြီးကောင်းမွန်တဲ့အခြေအနေမျိုးပဋိပက္ခတွေရေရှည်ချုပ်ငြင်းသွားစေရို့အတွက်ပါဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကတိပြုပြောဆိုသွားခဲ့ပါတယ်ရှင်။